အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ဖို့ကြိုးပမ်းမှုအဖြစ်တရုတ်သမ္မတဟာ6နှစ်အတွင်းပထမဆုံးဗီယက်နမ်ခရီးစဉ်ကိုစလိုက်ပါပြီ။နှစ်ရက်ကြာခရီးဒီနေ့ရောက်တဲ့သမ္မတရှီကျင်းပင်ကိုဗီယက်နမ်အာဏာရကွန်မြူနစ်ပါတီခေါင်းဆောင်ငူယင်ဖူထရောင်ကဟနွိုင်းမြို့မှာရှိတဲ့သမ္မတအိမ်တော်ကနေဒီနေ့လက်ခံတွေ့ဆုံပြီးနှစ်ဖက်ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။တရုတ်ဗီယက်နမ်ဆက်ဆံရေးမဟာဗျူဟာနဲ့ဥတီချက်ဆိုင်ရာပြဿနာတွေအပြင်နိုင်ငံတကာနဲ့ဒေသတွင်းပုံစိုးရိမ်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးရမှာတဆင့်နှစ်နိုင်ငံဆက်ဆံရေးကိုစာမျက်နှာသစ်ဖွင့်နိုင်ဖို့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဆွေးနွေးရအောင်အခုလိုလာရောက်တာလို့ဟနွိုင်းလေစိတ်ကိုရောက်စင်မှာပဲတရုတ်သမ္မတရှီကပြောခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဗီယက်နမ်နိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်အခုလိုတရုတ်သမ္မတရှီရောက်လာတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ခီးစဉ်ကတော့တရုတ်နိုင်ငံစီးပွားရေးရှင်ဟွာကိုထိန်းချုပ်ဖို့အတွက်ကမ္ဘာတစ်ဝက်မှာအမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်သလိုအဆင့်မြင့်နည်းပညာဆိုင်ရာပစ္စည်းတွေထုတ်လုပ်ရမှာလိုအပ်တဲ့အရေးကြီးပစ္စည်းတွေရနိုင်ဖို့အတွက်လည်းပါဝင်ပါတယ်။ VN ဟာ Bamboo Diplomacy လို့ခေါ်တဲ့ဝါပင်ကဲ့သို့တန်ကင်းတမန်ကင်းဆက်ဆံရေးရင်းလို့ရတဲ့တရုတ်နဲ့ရောအမေရိကန်နဲ့ပါကောင်းမွန်တဲ့ဆက်ဆံရေးရဖို့ကြိုးစားနေတာပါခင်ဗျာ။